ရှင်ပေထရုဩဝါဒစာပထမဆောင်အခန်းကြီး1ယေရှုခရစ်တော်၏တမန်တော်ငါပေထရုသည်ပုန်တုပြည်ဂလာတိပြည်ကပ္ပဒေါကိပြည်အာရှပြည်နှင့်ဘီသုနီပြည်အယက်ရက်တို့၌ကွဲလွင့်ပြန့်နှံ့နေသည့်အာဂန္တုများသည်ဟူသောယေရှုခရစ်တော်ကိုနာခံရန်နှင့်ကိုယ်တော်ဤသွေးတော်ပက်ဖျန်းခြင်းခံရရန်အတွက်ဝိညာဉ်တော်အဖျင်တန်ရှင်းစေခြင်းခံရ၍ခမည်းတော်ဖျားသခင်ဤကြိုတင်သိမြင်သောညံတော်အတိုင်းရွေးကောက်ခံရသောသူတို့ထံသို့စာရေးလိုက်ပါ၏ဂျေဇုတော်နှင့်ညီသက်ချင်းသည်သင်တို့၌တိုးပွားပါစေသောငါတို့သခင်ယေရှုခရစ်တော်ဤခမည်းတော်ဖျက်တော်မူသောဖျားသခင်သည်မင်္ဂလာရှိပါစေသောကိုတော်သည်မိမိ၏ကြည်မြတ်သောကရုဏာတော်နှင့်အညီယေရှုခရစ်တော်၏သေသောသူတို့ထဲမှရှင်ပြန်ထမြောက်ခြင်းအဖြစ်ငါတို့ကိုအသက်ရှင်သောမျှော်လင့်ခြင်းထဲသို့၎င်းသင်တို့အတွက်ကောင်းငင်ပုံ၌ထိမ့်သိမ်းထားသည့်ယိုယွင်းပျက်စီးခြင်းညင်ညူးခြင်းနှင့်မေးမိန်ခြင်းတို့မရှိသောအမွေတော်ထဲသို့၎င်းအသစ်တစ်ဖန်မွေးဖွားစေတော်မူ၏သင်တို့သည်နောက်ဆုံးသောကာလ၌ပေါ်ပြရန်အသင့်ပြင်ဆင်ထားသောကယ်တင်ခြင်းအတွက်ဖျားသခင်ဤတကိုယ်တော်၌ယုံကြည်ခြင်းအဖြင့်စောင့်ရှောက်ခြင်းကိုခံရကြ၏သင်တို့သည်ယခုအချိန်တွင်စုံစမ်းနောက်ဆက်ခြင်းအမျိုးမျိုးကြောင့်ခိတ္တခဏဝန်းနေရလျင်လေအထက်၌ဆိုခဲ့ပြီးသောအကြောင်းကြောင့်ရွှင်မြူးခြင်းရှိကြ၏ဤသည်ကားမိဖြစ်စစ်ဆေးခြင်းခံရပြီဖြစ်တော်လေပျက်စီးတတ်သည့်ရွှေထက်များစွာဖိုးတန်သောသင်တို့၏ယုံကြည်ခြင်းကိုစစ်ကြောစုံစမ်းခြင်းသည်ယေရှုခရစ်တော်ပေါ်ထွန်းတော်မူသောအချိန်၌ချီးမွမ်းခြင်းဘုန်းတရေနှင့်ဂုံတရေအဖြစ်သို့ရောက်မိကြောင်းသည်သင်တို့သည်ထိုသခင်ကိုမမြင်ဘူးတော်လည်းချစ်ကြ၏ထိုသခင်ကိုယခုမမြင်တော်လည်းယုံကြည်ကြပြီးပြော၍မမိနိုင်သောဝမ်းမြောက်ခြင်းဖြင့်ရွှင်မြူးလျက်ဘုန်းတော်ကိုချီးမွမ်းကြ၏ဤသည်ကားသင်တို့၏ယုံကြည်ခြင်းအကျိုးရလဒ်သည်ဟုသောစိတ်ဝိညာဉ်ကယ်တင်ခြင်းကိုရရှိကြသောကြောင့်ဖြစ်၏သင်တို့ခံစားရမည့်ယေရှုတော်နှင့်ပတ်သက်၍ဟောပြောခဲ့သည့်ပရောဖက်တို့သည်ထိုကယ်တင်ခြင်းအကြောင်းကိုရှာဖွေစူးစမ်းခဲ့ကြ၏သူတို့ထဲ၌ရှိသောခရစ်တော်၏ဝိညာဉ်တော်သည်ခရစ်တော်၏ဒုက္ခဝေဒနာများနှင့်ထိုဝေဒနာများနောက်တွင်ဖြစ်လာမည့်ဘုန်းတော်တို့အကြောင်းကိုကြိုတင်သက်သေခံသောအခါမိသူသို့မဟုတ်မိသည့်အချိန်ကိုဆိုလိုကြောင်းသူတို့စူးစမ်းလေ့လာကြ၏ထိုအခါသူတို့ပြုစုသောအရာတို့သည်မိမိတို့အတွက်မဟုတ်ဘဲသင်တို့အတွက်ဖြစ်ကြောင်းသူတို့အားဖွင့်ပြတော်မူ၏ယခုထိုအရာတို့သည်ကောင်းကင်ဘုံမှဆေလွတ်ခြင်းခံရသည့်တန်ရှင်သောဝိညာဉ်တော်အဖျင်ကောင်းမြတ်သောသတင်းကိုဟောပြောတော်သူများမှတဆင့်သင်တို့ထံဖော်ပြခြင်းခံရပြီကောင်းကင်တမန်တို့ပင်လျှင်ထိုຢာတို့ကိုကြည့်ရှုရန်အလွန်အလိုရှိကြ၏။သို့ဖြစ်၍သင်တို့ဤစိတ်နှလုံးကိုအသစ်ပြင်ဆင်ထားလျက်တမာသတိရှိကြလော။ယေရှုခရစ်တော်ပေါ်ထွန်းတော်မူသောအခါသင်တို့ထံသို့တက်ရောက်လာမည့်ယေရှုတော်ကိုအပြည့်အဝမျှော်လင့်ကြလော။ယခင်သင်တို့မသိနားမလည်စဉ်ကလိုက်ခဲ့သောတတ်မှတ်မှုများနောက်သို့ယခုမလိုက်ကြဘဲနာခံမှုရှိသောသားသမီးများကဲ့သို့ဖြစ်၍သင်တို့ကိုခေါ်ယူတော်မူသောအရှင်သည်တန်ရှင်းတော်မူသည့်ဤသူသင်တို့ကိုယ်တိုင်လည်းအသက်ရှင်နေထိုင်မှုရှိသမျှတို့၌တန်ရှင်းခြင်းရှိကြလော။အဘယ်ကြောင့်ဆိုသောငါသည်တန်ရှင်းသောကြောင့်သင်တို့သည်တန်ရှင်းခြင်းရှိကြရမည်ဟုရေးထား၏။သင်တို့သည်လူတို့အားမျက်နှာလိုက်ခြင်းမရှိဘဲတဦးစီတို့ပြုသောအမှုအတိုင်းတရားစီရင်တော်မူသောအရှင်ကိုအဖဟုခေါ်ကြလျင်ဤလောကတွင်ဧည့်သည်အဖြစ်နေထိုင်စဉ်ကာလတလျှောက်လုံးကြောက်ရွံ့อยู่သေးသောစိတ်ဖြင့်အသက်ရှင်နေထိုင်ကြလော့အကြောင်းမူကားသင်တို့သည်ဘိုးဘီများထံမှဆက်ခံသည့်သင်တို့၏ချင်းနီသောအသက်ရှင်နေထိုင်မှုထဲမှရွေးနှုတ်ကဲ့တင်ခြင်းခံရသည်မှာရွှေငွေစသောယိုယွင်းပျက်စီးတတ်သည့်အရာများအဖြစ်မဟုတ်ဘဲအစွန်းအထင်းကင်းလျက်အပြည့်အနာစာမရှိသည့်သိုးတငယ်ကဲ့သို့သောခရစ်တော်၏အဖို့တန်သောသွေးတော်အားဖြင့်ဖြစ်ကြောင်းသင်တို့သိကြ၏ကိုတော်သည်ကဘာမတီမရှိမီကပင် သီမတ်ခွဲခန့်ထားခြင်းခံရတော်လဲဤနောက်ဆုံးသောအချိန်ကာလ၌သင်တို့အတွက်ပေါ်ထွန်းတော်မူ၏ကိုတော်အားတည်သောသူတို့ထဲမှထမြောက်စေ၍ဘုံအသရေပေးတော်မူသောဖျားသခင်ကိုကိုတော်အားဖြင့်သင်တို့ယုံကြည်ကြ၏သို့ဖြစ်၍သင်တို့၏ယုံကြည်ခြင်းနှင့်မျှော်လင့်ခြင်းတို့သည်ဖျားသခင်ထဲ၌တည်ရှိကြ၏သင်တို့သည်တမန်တော်ကိုနာခံခြင်းအပြင်သင်တို့၏စိတ်ဝိညာဉ်များကိုတန်ရှင်းစင်ကြယ်စေပြီးဟန်ဆောင်မှုကင်းသည့်ညီကိုချင်းချစ်တော်မြတ်တာကိုရရှိကြသည်ဖြစ်၍ဖြူရှင်သောစိတ်နှလုံးဖြင့်အချင်းချင်းခိုင်မြဲစွာချစ်ကြလော့သင်တို့သည်ယိုယွင်းပျက်စီးတတ်သောမျိုးစေ့အပြင်မဟုတ်ဘဲယိုယွင်းပျက်စီးခြင်းနှင့်ကင်းသည့်မျိုးစေ့တည်းဟုသောအသက်ရှင်၍အစဉ်တည်မြဲသည့်ဖျားသခင်၏နှုတ်ကပတ်တော်အပြင်အသစ်တဖန်မွေးဖွားစေခြင်းကိုခံရကြပြီ။ဘယ်ကြောင့်ဆိုသောလူပေါင်းတို့သည်မျက်ပင်ကဲ့သို့ဖြစ်၍သူတို့၏ဘုံသရေရှိသည်မြသည်လဲမျက်ပွင့်ကဲ့သို့ဖြစ်၏။မျက်ပင်သည်ညှိုးနွမ်းခြောက်သွေ့သွား၍အပွင့်သည်လဲကျွေတတ်၏။သရဖျား၏နှုတ်ကပတ်တော်မူကားကာလအစဉ်ဆက်တည်၏။ဤနှုတ်ကပတ်တော်သည်သင်တို့အားဟောပြောသည့်ကောင်းမြတ်သောသတင်းပင်ဖြစ်၏။တပေအခန်းကြီးနှင့်ထိုကြောင့်မကောင်းမှုအမျိုးမျိုးနှင့်တကားရှိသမျှသောဆင်းလဲခြင်းသူတော်ကောင်းရောက်ဆောင်ခြင်းမလိုမုန်းထားခြင်းနှင့်ပုတ်ခတ်ပြောဆိုခြင်းအလုံးစုံတို့ကိုဖယ်ရှားကြလော့သခင်ဖျားသည်ကျေးဇူးပြုတော်မူကြောင်းသင်တို့မြည်ဆန်းကြပြီဖြစ်၍ဝိညာဉ်ရေးဆိုင်ရာနှုတ်၏အစစ်အာဖြင့်ကဲတင်ခြင်း၌ကြီးထွားရန်မွေးကင်းစကလေးငယ်များကဲ့သို့ထိုနှုတ်ရည်ကိုတောင်းတကြလောလူတို့ဤညင်းပဲ့ခြင်းကိုခံရတော်လဲဖျားသခင်ရွေးကောက်တော်မူသောအဖိုးထိုက်သည်အသက်ရှင်သောကြောက်ဖြစ်တော်မူသောထိုသခင်ထံသို့လာ၍သင်တို့ကိုယ်တိုင်သည်လဲအသက်ရှင်သောကြောက်ကဲ့သို့ဝိညာဉ်ရေးဆိုင်ရာအိမ်တော်အဖြစ်တိဆောက်ခြင်းကိုခံကြလောဤသည်ကားသင်တို့သည်တန်ရှင်သောယေဘုဟိမျိုးဖြစ်လျက်ဖျားသခင်နှစ်သက်လက်ခံတော်မူသောဝိညာဉ်ရေးဆိုင်ရာရည်များကိုယေရှုခရစ်တော်အဖင်ပူဇော်နိုင်ရန်ဖြစ်၏အဘယ်ကြောင့်ဆိုသောကြည့်ရှုလော့ရွေးကောက်ထားသည့်အဖိုးထိုက်သောတောင်းချုပ်ကြောက်ကိုဇီးအုံ၌ငါချထား၏ထိုကြောက်ကိုယုံကြည်သောသူသည်မိသည့်အခါမျှအရှက်ရလိမ့်မည်မဟုတ်ဟုကျမ်းစာ၌ဆိုထား၏သို့ဖြစ်၍ထိုကြောက်သည်ယုံကြည်သောသင်တို့အတွက်ဂုံသရေဖြစ်၏မယုံကြည်သောသူတို့အတွက်မူကားတိုက်ဆောက်သူများပယ်ထားတော်လဲထိတ်ဆုံးတောင်းချုပ်ကြောက်ဖြစ်လာသောကြောက်ဖြစ်ပြီးခလုတ်တသိန်းဖြစ်သောကြောက်မာယွင်းစေသောကြောက်ဖြစ်၏သူတို့သည်နှုတ်ကပတ်တရားကိုမယုံကြည်သောကြောက်ခလုတ်တိုက်ကြ၏ထို့သောဖြစ်ရန်သူတို့ကိုသတ်မှတ်ထားခြင်းလည်းဖြစ်၏သင်တို့မူကားရွေးကောက်ခံရသောအမျိုးနွယ်တော်ဝင်ယေဘုဟိမျိုးတရှင်သောတိုင်းသူပြည်သာပိုင်ဆိုင်တော်မူသောလူမျိုးတော်ဖြစ်ကြ၏ဤသည်ကားသင်တို့ကိုအမောင်တဲမှမိမိ၏အံ့ဩဖွယ်အလင်းထဲသို့ခေါ်ယူတော်မူသောအရှင်ဤကောင်းမြတ်တော်မူခြင်းများကိုသင်တို့ဖော်ပြကြမိအကြောင်းသည်သင်တို့သည်ယခင်ကလူမျိုးတော်မဟုတ်ခဲ့တော်လဲယခုခါဘုရားသခင်၏လူမျိုးတော်ဖြစ်ကြပြီယခင်ကကရုဏာတော်ကိုမခံစားခဲ့ရတော်လဲယခုအခါကရုဏာတော်ကိုခံစားရကြပြီ။ချစ်ရသောသူတို့သင်တို့သည်ဧည့်သည်အာဂန္တုများဖြစ်ကြသဖြင့်စိတ်ဝိညာဉ်ကိုစန့်ကျင်တိုက်ခိုက်သောကိုယ်ကာယတတ်မှတ်ခြင်းများကိုရှောင်ကျင်ကြရန်ငါတိုက်တွန်းနှိုးဆော်ပါ၏။လူမျိုးကြားတို့အလယ်တွင်ကောင်းစွာအသက်ရှင်နေထိုင်ကြလော။သို့ပြုလျင်သူတို့သည်သင်တို့ကိုဒုစရိုက်ပြုသူများအဖြစ်ပုတ်ခတ်ပြောဆိုကြတော်လေ။သင်တို့ဤကောင်းသောအမှုတို့ကိုမြင်၍အကြည့်ရှုကြွလာတော်မူသောနေ့ရက်၌ဘုရားသခင်ဤဘုန်းတော်ကိုချီးမွမ်းကြလိမ့်မည်လူတို့စီရင်ခံထားသောအုပ်ချုပ်မှုစနစ်အလုံးကိုသခင်ဘုရားဤမျက်နာတော်ကိုထောက်၍နာခံကြလောအထွတ်မြတ်ဖြစ်သောရှင်ဘုရင်ကိုဖြစ်စေဒုစရိုက်ပြုသူများကိုပြစ်ဒဏ်ပေး၍လူကောင်းတို့ကိုဂုဏ်ပြုချီးမွမ်းရန်ရှင်ဘုရင်စစ်လွတ်သောဘုရင်ကံများကိုဖြစ်စေနာခံကြလောဘေကြောင့်ဆိုသောကောင်းသောအမှုကိုပြုခြင်းအပြင်မိုင်မဲသောသူတို့၏အသိဉာဏ်ကင်းမဲမှုကိုတိတ်ဆိတ်စေခြင်းသည် ဖယားသခင်အလိုတော်ဖြစ်၏လွတ်လပ်သောသူများအဖြစ်အသက်ရှင်နေထိုင်ကြလောသို့သောထိုလွတ်လပ်ခြင်းကိုမကောင်းမှုပြုရန်စင်ကြီးစင်လက်အဖြစ်အသုံးမပြုဘဲဖယားသခင်အစေအပါအဖြစ်အသုံးပြုကြလောလူအပေါင်းတို့ကိုယူသိကြလောညီကိုအချင်းချင်းချစ်ကြလောဖယားသခင်ကိုကြောက်ရွံ့ကြလောရှင်ဘုရင်ကိုယူသိကြလောအစေခံတို့ကြောက်ရွံ့ယူသိသောစိတ်အပြည့်အဝဖြင့်သင်တို့ဤသခင်များကိုနာခံကြလောစိတ်သဘောကောင်း၍ညင်သာသောသခင်များကိုသာမဟုတ်ဘဲကြမ်းတမ်းခက်ထန်သောသခင်များကိုလည်းနာခံကြလောအကြောင်းမူကားမိသူမဆိုမတရားသဖြင့်ဒုက္ခဝေဒနာကိုခံစားရသောအခါဖယားသခင်နှင့်ဆိုင်သောအသီးစိတ်ကိုထောက်၍ဝမ်းနည်းခြင်းကိုသီးခံလျင်ဂုံယူပွဲဖြစ်၏သင်တို့သည်အပြစ်ပြု၍ရိုက်နှက်ခြင်းခံရသည်ကိုသီးခံလျင်မိသည့်ချီးမွမ်းစရာရှိမည်နီသို့သောကောင်းသောအမှုကိုပြု၍ဒုက္ခဝေဒနာခံစားရသည်ကိုသီးခံလျင်ဖယားသခင်ရှေ့တော်၌ဂုံယူပွဲဖြစ်၏အမှန်စင်စစ်သင်တို့သည်ဤအတွက်ခေါ်ယူတော်မူခြင်းခံရ၏အကြောင်းမူကားခရစ်တော်သည်လည်းသင်တို့ကိုမိမိခြေရာတော်အတိုင်းလိုက်လျှောက်စေရန်သင်တို့ကိုယ်စားဒုက္ခဝေဒနာခံစားရလျက်သင်တို့အတွက်ဆန္ဒမူနာကိုထားပေးတော်မူ၏ကိုတော်သည်အပြစ်ကိုမပြုကိုတော်ဤနှုတ်တော်၌မူသားကိုမတွေ့ရပုတ်ကပ်ပြောဆိုခြင်းခံရသောအခါပြန်၍မတုတ်ပြန်ဒုက္ခဝေနာခံစားရသောအခါ၌လည်းချင်းချောက်ချင်းကိုမပြုဘဲဖြောက်မတ်စွာတရားစီရင်တော်မူသောအရှင်ထံသို့မိမိကိုယ်ကိုအံ့နံတော်မူ၏ငါတို့သည်အပြည့်အရာ၌သေဆုံး၍ဖြောက်မတ်ခြင်းအရာ၌အသက်ရှင်မည်အကြောင်းကိုတော်သည်တစ်တိုင်ပေါ်တွင်ငါတို့အပြည့်များကိုမိမိ၏ကိုယ်ခန္ဓာ၌ကိုတော်တိုင်ဆောင်ယူတော်မူ၏သင်တို့သည်ကိုတော်ဤတန်ချက်တော်အားဖြင့်အနာရောဂါပျောက်ကင်းခြင်းအခွင့်ကိုရရှိကြ၏။သင်တို့သည်လမ်းလွဲသောသူများကဲ့သို့ဖြစ်ကြ၏။ယခုမူကားသိုးတိမ်ဖြစ်တော်မူ၍သင်တို့ဤစိတ်ဝိညာဉ်ကိုကြည်ကျက်သူဖြစ်တော်မူသောအရှင်ထံသို့ပြန်ရောက်ကြပြီ။တိပေအခန်းကြီး3ထိုနည်းတူဇနီးတဲ့တို့မိမိတို့ဤခင်မွန်းတဲ့ကိုနာခံကြလော့။သို့ပြုလျှင်အချို့သောခင်မွန်းတဲ့တို့သည်နုကပတ်တရားကိုမယုံကြည်ကြလျင်ပင်သင်တို့ဤကြောက်ရွံ့ယိုသိမှုနှင့်တန်ရှင်းစင်ကြယ်သောအသက်ရှင်နေထိုင်မှုကိုမြင်လျက်ဇနီးတဲ့ဤစကားအဖြစ်မဟုတ်ဘဲအသက်ရှင်နေထိုင်မှုအဖြစ်ပြောင်းလဲလာကြလိမ့်မည်သင်တို့ဤတစားစင်ခြင်းသည်သပင်ကျစ်ခြင်းရွှေတစားစင်မြန်းခြင်းအဝတ်အစားများဖြင့်စီရင်ခြင်းဒီဟုသောအပြင်ပန်းတစားစင်ခြင်းမဖြစ်စေဘဲနုညံ့သိမ်မွေ့၍တည်ငြိမ်သည့်စိတ်သဘောတည်းဟူသောယိုယွင်းပျက်စီးခြင်းနှင့်ကင်းသည့်စိတ်နှလုံးနှင့်ဆိုင်သောအတွင်းဝိညာဉ်လူ၏တစားဆင်ခြင်းဖြစ်စေကြလော့။ဤသည်ကားဖျားသခင်ရှေ့တော်၌အလွန်အဖိုးထိုက်သောအရာဖြစ်၏။ဖျားသခင်ကိုမျှော်လင့်အားထားသောတန်ရှင်းသည့်ရှေးကာလမှအမျိုးသမီးတို့သည်လည်းထိုနည်းတူမိမိတို့ကိုယ်ကိုတစားဆင်ကြကာဆာရာသည်အာဗြဟံကိုသခင်ဟုခေါ်လျက်နာခံတဲ့ကဲ့သို့မိမိတို့ဤခင်မွန်းတဲ့များကိုနာခံခဲ့ကြ၏သင်တို့သည်လည်းမိသည့်ခြောက်လန့်မှုကိုများမကြောက်ရွံ့ဘဲကောင်းသောအမှုကိုပြုလျင်စာရာဤသားသမီးများဖြစ်ကြ၏ထိုနည်းတူခင်မွန်းတဲ့တို့ဇနီးတဲ့သည်မိမသားဖြစ်ပြီးသင်တို့ထက်အားနည်းသောသူဖြစ်ကြောင်းသိရှိနားလည်၍အသက်နှင့်ဆိုင်သောကျေးဇူးတော်ကိုအတူတကွအမွေဆက်ခံသူအဖြစ်တံပိုးထားလျက်အတူတကွပေါင်းသင်းနေထိုင်ကြလော။ဤဒီကားသင်တို့ဤဆူတောင်းချက်များတားဆီးခြင်းမခံရမီအကြောင်းဒီ။နောက်ဆုံးအနေဖြင့်ဆိုရလျင်သင်တို့အားလုံးတစိတ်တသဘောတည်းရှိလျက်ကျင်နာတတ်သောသဘောညီကိုချင်းချစ်တတ်သောသဘောတနာဆုံမတတ်သောသဘောနှင့်စိတ်နှိမ်ချသောသဘောရှိကြလော။သင်တို့သည်ကောင်းကြီးမင်္ဂလာကိုအမွေဆက်ခံရမည်အကြောင်းခေါ်ယူတော်မူခြင်းခံရသည်ဖြစ်၍အဆိုးကိုအဆိုးဖြင့်၎င်းကဲ့ရဲ့ပြစ်တင်ခြင်းကိုကဲ့ရဲ့ပြစ်တင်ခြင်းဖြင့်၎င်းမတုတ်ပြန်ဘဲကောင်းကြီးကိုသာပေးကြလော့အကြောင်းမူကားအသက်ရှင်ခြင်းကိုနှစ်သက်၍ကောင်းသောနေ့ရက်တို့ကိုတွေးမြင်လိုသောသူသည်မိမိရှာကိုချုပ်တီး၍ မကောင်းသောစကားနှင့်ကင်းလို့စေ။မိမိနှုတ်ကိုလည်းချုပ်တီး၍မူသားမပြောမိစေနှင့်။မကောင်းသောအမှုကိုရှောင်ရှားလျက်ကောင်းသောအမှုကိုပြုစေ။ညီသက်ချင်းကိုရှာ၍၎င်းကိုရရှိရန်ကြိုးစားစေ။အဘဲကြောင့်ဆိုသောသာရဖျားသည်ဖြောင်းမတ်သောသူတို့ကိုကြည့်ရှုတော်မူ၍သူတို့၏ဆုတောင်းတန်ကိုနားညောင်းတော်မူ၏။သို့သောမကောင်းသောအမှုကိုပြုသောသူတို့ထံမှသာရဖျားသည်မျက်နှာလွဲတော်မူ၏။သင်တို့သည်ကောင်းသောအမှု၌စိတ်အားထက်သန်လျင်မိသူသည်သင်တို့ကိုအန္တရာယ်ပြုမိနည်း။သို့သောဖြောင်းမတ်ခြင်းကြောင့်ဒုက္ခဝေဒနာခံစားခဲ့ရလျင်ပင်သင်တို့သည်မင်္ဂလာရှိကြ၏။သူတို့ဤချင်းချောက်မှုကြောင့်ကြောက်ရွံ့ခြင်းနှင့်တုန်လှုပ်ချောက်ချားခြင်းမရှိဘဲသင်တို့ဤစိတ်လုံးထဲ၌ခရစ်တော်ကိုအရှင်သခင်အဖြစ်ယိုသေးလေးမြတ်ကြလော့သင်တို့၌ရှိသည့်မျောလင့်ခြင်းအကြောင်းနှင့်ပတ်သက်၍သင်တို့အားမင်းမြန်သောသူအားလုံးတို့ကိုဖြည့်ရှင်းပြောဆိုနိုင်ရန်အမြဲတမ်းအသင့်ရှိကြလော့သို့သောနှူးညံ့သိမ်မွေ့သောစိတ်ကြောက်ရွံ့ယိုသေးသောစိတ်နှင့်ကြည်လင်သောအသီးစိတ်တို့ဖြင့်ဖြည့်ရှင်းပြောဆိုကြလော။သို့ဖြစ်လျင်ခရစ်တော်၌ရှိသည့်သင်တို့၏ကောင်းသောအသက်ရှင်နေထိုင်မှုကိုကဲ့ရဲ့ရှုံးချသောသူတို့သည်သင်တို့ကိုပုတ်ခတ်ပြောဆိုသည့်အတွေ့အရှက်ရကြလိမ့်မည်။အကြောင်းမူကားဖျားသခင်အလိုတော်ရှိလျင်မကောင်းသောအမှုကိုပြု၍ဒုက္ခဝေဒနာခံစားရခြင်းထက်ကောင်းသောအမှုကိုပြု၍ဒုက္ခဝေဒနာခံစားရခြင်းသည်သာ၍ကောင်း၏။အဘယ်ကြောင့်ဆိုသောခရစ်တော်သည်လည်းအပြစ်အတွက်တစ်ကြိမ်တည်းနှင့်အပြီးဒုက္ခဝေဒနာခံစားတော်မူ၏။သင်တို့ကိုဖျားသခင်ထံတော်သို့ပို့ဆောင်မိအကြောင်းဖြောင့်မတ်သောအရှင်သည်မဖြောင့်မတ်သောသူတို့ကိုစားဒုက္ခဝေဒနာခံစားတော်မူ၏။ကိုယ်တော်သည်ကိုယ်ကာယ၌အမှန်ပင်အသေးခံတော်လဲဝိညာဉ်တော်၌မူကားအသက်ရှင်စေခြင်းကိုခံတော်မူလျက်ထိုအခြေအနေ၌ပင်အကျဉ်းချခံရသောဝိညာဉ်များထံသို့သွား၍တရားဟောတော်မူ၏။ထိုဝိညာဉ်များမှာတစ်ချိန်ကနောအေးလက်ထက်၌သင်မောတိဆောက်စဉ်တွင်ဖျားသခင်သည်စိတ်ရှည်စွာဖြင့်ဆောင်ဆိုင်တော်မူတော်လဲနာခံခြင်းမရှိခဲ့သောဝိညာဉ်များဖြစ်ကြ၏။ထိုသင်မောတဲ၌ရှစ်ယောက်မြဖြစ်သောလူအနည်းငယ်တို့သာရေမှတဆင့်ကဲတင်ခြင်းခံရကြ၏။ဤအရာသည်ယခုသင်တို့ကိုကဲတင်သောဗတ္တိဇံကိုပုံဆောင်၏ဗတ္တိဇံသည်ကိုယ်ကာယ၏အညစ်အကြေးကိုချွတ်ပယ်ခြင်းမဟုတ်ဘဲယေရှုခရစ်တော်၏ရှင်ပြန်ထမြောက်ခြင်းအပြင်ကြည်လင်သောအသိစိတ်ကိုဖျားသခင်ထံတောင်းလျှောက်ခြင်းဖြစ်၏ခရစ်တော်သည်ကောင်းငင်ဘုံသို့ကြွတော်မူ၍ကောင်းငင်တမန်များအာနာဇက်များနှင့်တကိုးတို့ကိုမိမိလက်အောက်၌ချထားလျက်ဖျားသခင်ဤလက်ရတော်ဘယ်၌ရှိနေတော်မူ၏တိပေအခန်းကြီး၄ခရစ်တော်သည်ကိုယ်ကာယ၌ထိုသို့ဒုက္ခဝေဒနာခံစားရသည်ဖြစ်၍သင်တို့သည်လည်းထိုသူသောသဘောထားမျိုးကိုလက်နှင့်အဖြစ်ဆွဲကင်ထားကြလော့အဘယ်ကြောင့်ဆိုသောကိုယ်ကာယတွင်ဒုက္ခဝေဒနာခံစားရသောသူသည်အပြစ်နှင့်ပြည့်စဲပြီဖြစ်၏ဤသည်ကားကိုယ်ကာယ၌အသက်ရှင်ရမည်ကြံရှိသေးသောအချိန်ကာလကိုလူတို့ဤတတ်မှတ်ခြင်းအပြင်မဟုတ်တော့ဘဲဖျားသခင်အလိုတော်အပြင်အသက်ရှင်နိုင်ရန်ဖြစ်၏အကြောင်းမူကားလူမျိုးကြတို့ဤဆန္ဒအတိုင်းပြုလျက်ကာမဂုဏ်လိုက်စားခြင်းတတ်မှတ်ခြင်းမူးယစ်ခြင်းအပျော်ကျူးခြင်းတောက်စားမြူးထူးခြင်းနှင့်ပြည့်ညတ်တရားကတားမြစ်ထားသောရုတ်တုကိုးကွယ်ခြင်းတို့တွင်ကျင်လည်ခဲ့သည့်လွန်ခဲ့သောအချိန်သည်သင်တို့အတွက်တော်လောက်ပေ၏။ယခုမှသင်တို့သည်ထိုကဲ့သို့သောလွန်ခဲ့သည့်အပျော်ကျူးခြင်း၌သူတို့နှင့်အတူမပါဝင်ကြသောကြောင့်သူတို့သည်အံ့ဩလျက်စော်ကားပြောဆိုကြ၏။သူတို့သည်အသက်ရှင်သောသူတို့နှင့်သေသောသူတို့ကိုတရားစီရင်ရန်အသင့်ရှိတော်မူသောအရှင်ထံ၌ဖြည့်ရှင်းချက်ပေးကြရလိမ့်မည်။ဤအကြောင်းကြောင့်သေသောသူတို့ကိုလည်းကောင်းမြတ်သောသတင်းကိုဟောပြောလေ၏ဤသည်ကသူတို့သည်သွေးသား၌လူသားအနေဖြင့်တရားစီရင်ခြင်းကိုခံရတော်လဲဝိညာဉ်၌မူကားဖျားသခင်အားဖြင့်အသက်ရှင်ကြရန်ဖြစ်၏ ခတ်သိမ်းသောအရာတို့၏နောက်ဆုံးချိန်နီးကပ်လာပြီဖြစ်၍ဆူတောင်းခြင်းအမှုကိုပြုနိုင်ရန်တည်ငြိမ်မှန်ကန်သောစိတ်နှင့်တမာတတိရှိကြလော။ချစ်ချင်းမေတ္တာသည်များစွာသောအပြစ်တို့ကိုဖိုးအုပ်တတ်သည်ဖြစ်၍ခတ်သိမ်းသောအရာတို့ထက်အချင်းချင်းကြား၌ခိုင်မြဲသောချစ်ချင်းမေတ္တာရှိကြလော။ညှဉ်းညူခြင်းမရှိဘဲအချင်းချင်းအဲ့ဝတ်ကြေပြွန်ကြလော။သင်တို့တူးစီသည်မိမိခံစားရရှိသည့်ဆုကျေးဇူးလျောက်ဖျားသခင်အမျိုးမျိုးသောကျေးဇူးတော်နှင့်ဆိုင်သည့်ကောင်းသောဗန္နာဇိုးများကဲ့သို့ထိုဆုကျေးဇူးအဖြင့်အချင်းချင်းကူညီဆောင်ရွက်ပေးကြလော။ဟောပြောတော်သူသည်ဖျားသခင်နှုတ်ကပတ်တရားတော်တိုင်ဟောပြောစေ။အမှုတော်ဆောင်ရွက်တော်သူသည်ဖျားသခင်ပြင်ဆင်ပေးတော်မူသောအစွမ်းတတ္တိအတိုင်းဆောင်ရွက်စေ။ဤသည်ကားဖျားသခင်သည်ခတ်သိမ်းသောအရာတို့၌ယေရှုခရစ်တော်အဖြင့်ဘုံတော်ထင်ရှားမိအကြောင်းဒီထိုသခင်၌ကဘာအဆက်ဆက်ဘုံအထရေနှင့်တကိုးအရှိန်ဝါရှိပါစေသောအာမင်ချစ်ရသောသူတို့သင်တို့ကိုစမ်းသပ်စစ်ဆေးရန်သင်တို့ထံကြားရောက်လာသည့်ဒုက္ခမိကိုသင်တို့၌ထူးဆန်းသောအရာဖြစ်ပျက်လာသကဲ့သို့အံ့ဩခြင်းမရှိဘဲခရစ်တော်၏ဒုက္ခဝေဒနာများ၌ပါဝင်ရသည့်အတွေ့ဝမ်းမြောက်ကြလောဤသည်ကခရစ်တော်၏ဘုံတရေတော်ထင်ရှားသောအချိန်၌သင်တို့သည်ဝမ်းမြောက်ရွှင်မြူးကြမည်အကြောင်းဒီသင်တို့သည်ခရစ်တော်၏နာမကြောင့်ကဲ့ရဲ့ပြင့်တင်ခြင်းခံရလျင်မင်္ဂလာရှိကြ၏အဘယ်ကြောင့်ဆိုသောဘုံတရေနှင့်ပြည့်စုံသောဖျားသခင်၏ဝိညာဉ်တော်သည်သင်တို့အပေါ်၌ကင်းဝတ်တော်မူ၏သင်တို့တွင်လူသက်သမားအဖြစ်ဖြစ်စေတခိုးအဖြစ်ဖြစ်စေသူစိုက်ပြုသူအဖြစ်ဖြစ်စေသူတပါအမှု၌ဝင်ရောက်ဆွတ်ဖက်သူအဖြစ်ဖြစ်စေဒုက္ခဝေဒနာခံစားရမည်သူတစုံတဦးမျှမရှိစေနှင့်သို့သောတစုံတဦးသည်ခရိယံအဖြစ်ဒုက္ခဝေဒနာခံစားရလျင်ရှက်ကြောက်ခြင်းမရှိဘဲထိုမိနာမကြောင့်ဖျားသခင်၏ဘုန်းတော်ကိုချီးမွမ်းပါစေအကြောင်းမူကားတရားစီရင်ခြင်းကိုဖျားသခင်၏အိမ်တော်မှအစပြုမိအချိန်ရောက်လေပြီထိုသောငါတို့ထံမှအစပြုမည်ဆိုလျှင်ဘုရားသခင်၏ကောင်းမြတ်သောသတင်းကိုမနာခံသောသူတို့၏ဏိဂုံးသည်မိတို့ဖြစ်မည်နီထို့အတူဖြောင့်မတ်သောသူပင်ခဲယင်းစွာကဲ့တင်ခြင်းခံရသည်ဆိုလျှင်ဘုရားတရားမဲ့သောသူနှင့်အပြစ်သားတို့သည်မိတို့ဖြစ်သွားမည်နီထို့ကြောင့်ဘုရားသခင်၏အလိုတော်အရဒုက္ခဝေနာခံစားရသောသူတို့သည်ကောင်းသောအမှုကိုပြုရ၌မိမိတို့ဤစိတ်ဝိညာဉ်ကိုတစ္ဆာနှင့်ပြည့်စုံသောဖန်ဆင်းရှင်ထံသို့အံ့နံထားကြစေ။တိပေအခန်းကြီး5သို့ဖြစ်၍အသင်းတော်အကြီးအကဲတူဦးဖြစ်ပြီးခရစ်တော်၏ဒုက္ခဝေဒနာများကိုတသက်ခံသူနှင့်ထင်ရှားလာတော်မူကိုရော၏ဘုံတရေတော်ကိုမျှဝေခံစားသူဖြစ်သောငါသည်သင်တို့တွင်ရှိသောအသင်းတော်အကြီးအကဲများကိုတိုက်တွန်းနိုးစော်ပါ၏သင်တို့၌ရှိသည့်ဖျားသခင်ဤသိုးစုကိုအုပ်ထိန်ကြလောမလုံမဖြစ်လောက်ရခြင်းမျိုးမဟုတ်ဘဲဖျားသခင်အလိုတော်နှင့်အညီစေတနာစိတ်ဖြင့်၎င်းမစင်ကြဲသောအကျိုးစီးပွားကိုတတ်မှတ်ခြင်းကြောင့်မဟုတ်ဘဲစိတ်အားထက်သန်စွာဖြင့်၎င်းကြည်ရှုအုပ်ထိန်ကြလောသင်တို့အားခွဲဝေပေးအပ်ထားသောသူတို့အပေါ်စိုးမိုးချေလေခြင်းမပြုဘဲသောစုအတွက်စံနမူနာဖြစ်ကြလောသို့ပြုလျင်သိုးရင်းကြီးပေါ်ထွန်းတော်မူသောအခါမိမ့်မိန်ခြင်းမရှိသောဘုံသရေနှင့်ပြည့်စုံသည့်တရဖူကိုသင်တို့ရရှိကြလိမ့်မည်ထိုနည်းတူငယ်ရွယ်သောသူတို့အသင်းတော်အကြီးအကဲများကိုနာခံကြလောသင်တို့အားလုံးတယောက်အောက်တယောက်နှိတ်ချခြင်းတစားကိုဆင်ရင်ကြလောအဘဲကြောင့်ဆိုသောဖျားသခင်သည်မာနထောင်လွှားသောသူတို့ကိုစန့်ကျင်၍နှိတ်ချသောသူတို့အားကျေးဇူးတော်ကိုခံစားစေတော်မူ၏ထို့ကြောင့်အချိန်တန်သောအခါသင်တို့ကိုချီးမြှောက်တော်မူမိအကြောင်းဖျားသခင်၏တကိုယ်ကြီးသောလက်တော်အောက်၌မိမိကိုယ်ကိုနှိတ်ချကြလောဖျားသခင်သည်သင်တို့ကိုဂရုစိုက်တော်မူသည်ဖြစ်၍သင်တို့၏စိုးရင်ပူပန်ခြင်းရှိသမျှတို့ကိုအထံတော်၌အံ့နံကြလောတမာတတိရှိလျက်နိုးကြားစွာစောင့်နေကြလောသင်တို့၏ရန်သူဒီဟုသောမာနသည်ဟောက်သောခြင်းသေးကဲ့သို့ ဝါမျိုးရမိသူကိုလဲလေရှာဖွေလျက်ရှိ၏ယုံကြည်ခြင်း၌ခိုင်ခန့်စွာယက်တီလျက်ထိုမနတ်ကိုတားဆီးကြလော့ကဘာပေါ်၌ရှိသောသင်တို့၏ညီကိုများသည်လဲထိုကဲ့သို့သောဒုက္ခဝေနာများကိုရင်ဆိုင်ဖြတ်သန်းနေရကြောင်းသိမှတ်ကြလော့သင်တို့ကိုမိမိ၏ထာဝရဘုံအသရေတော်ထဲသို့ခရစ်တော်ယေရှုအားဖြင့်ခေါ်ယူတော်မူသောအရှင်ကျေးဇူးတော်အပေါင်းနှင့်ပြည့်စုံတော်မူသောဖျားသခင်ကိုယ်တော်တိုင်သည်ဒုက္ခဝေနာခိတ္တခဏခံစားပြီးသောသင်တို့ကိုစုံလင်စေ၍ခွန်အားနှင့်ပြည့်စုံစေကာတည်ကြည်ခိုင်ခန့်မြဲမြံစေတော်မူလိမ့်မည်တကောအရှင်ဝါသည်ကိုယ်တော်၌ကာလအစဉ်ဆက်ရှိတော်မူပါစေသောအာမင်ငါသည်တစ္ဆာရှိသောညီကိုအဖြစ်ငါသတ်မှတ်သောတိလွာနုမတဆင့်စာအနှဲငယ်ရေးလိုက်ခြင်းအားဖြင့်သင်တို့ကိုတိုက်တွန်းနိုးစော်ကားဤရာသည်ဖျားသခင်၏စစ်မှန်သောကျေးဇူးတော်ဖြစ်ကြောင်းသက်သေခံ၏သင်တို့သည်ဤကျေးဇူးတော်၌ယက်တီကြလောသင်တို့ဤသူရွေးချယ်တော်မူခြင်းခံရသောဘေဘလုံမြို့ရှိအသင်းတော်နှင့်ငါသားမာကုတို့သည်သင်တို့ကိုနှုတ်ဆက်လိုက်ပါ၏အချင်းချင်းမေတ္တာအနန်းဖြင့်နှုတ်ဆက်ကြလော့ခရစ်တော်၌ရှိကြသောသင်တို့အားလုံး၌ညီသက်ချင်းရှိပါစေသော